Okay, ရှင်ဒီကနေ့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနဲ့အတူမြို့သားပညာရေးဥပဒေကိုပြင်ဆင်ပေးဖို့အတွက်ဆိုပြီးတော့တောင်းဆိုနေတဲ့ចောင်းသားကောင်းဆောင်တချို့ ਨੇ ဒီကနေ့တွေ့ကြတယ်ဆိုတော့ဘယ်လိုအချက်တွေကိုများအဓိကဆွေးနွေးပါလဲရှင
်ဒီကနေ့တိုင်းပြည်ဆောင်ဝဲဂျူဘောတူညီမှုပါရထားတဲ့အပေါ်မှာသူတို့ရဲ့သဘောထားအမြင်လေးတွေသူတို့တွေ့ရတဲ့အမြင်လေးတွေကိုပြီးတော့ဒီဘက်ကဆောင်ရွက်ထားမှုအခြေအနေလေးတွေဒါလေးနဲ့ပတ်သက်ပြီးဆွေးနွေးသွားတာတွေ့ပါတယ်ဗျမြို့သားပညာရေးဥပဒေကိုလွှတ်တော်ကဆောင်ရွက်တဲ့အခါမှာဘယ်လို process တွေနဲ့ဆောင်ရွက်သွားလဲဆိုတာတွေ time frame နဲ့ပတ်သက်ပြီးတော့အချိန်ဘယ်လောက်လောက်များယူနိုင်မယ်ဆိုတာတွေဒါအချိန်ဆွဲတာမျိုးဖြစ်နေသလားဆိုတာမျိုးတွေရဒါမျိုးလေးတွေဆွေးနွေးကြပါတယ်အဲ့တော့အပြန်လန်ဟိုဘက်ဒီဘက်ဆွေးနွေးတဲ့အခါမှာနှစ်ဖက်သဘောထားအမြင်တွေခလဲတဲ့သဘောမျိုးလည်းဖြစ်ပါတယ်အခုတို့အဖွဲ့တွေလာရောက်ဆွေးနွေးတာတွေနဲ့ပတ်သက်ပြီးတော့အတိအကျပဲဒီဘက်ကနေဟိုအောင်ရွက်ဖို့တွေပြောဆိုတာတွေတွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်နှစ်ဦးနှစ်ဖက်အပြန်အလှန်ဆွေးနွေးပြီးတဲ့အခါမှာပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီနဲ့ចောင်းသားတွေကြားထဲမှာသဘောတူညီချက်ရခဲ့တာမျိုးများရှိပါလားရှင
်ဟုတ်ကဲ့အခုသိဆုံးနေဆိုတာကတော့ဒီចောင်းသားတွေကသူတို့ရဲ့အမြင်သူတို့ရဲ့သဘောထားတွေကိုအရင်ဆုံးရှင်းပြပြောပြကြပါတယ်ဥပဒေချမ်းကော်မတီရဲ့လွှတ်တော်ရဲ့ဆောင်ရွက်ရတဲ့သဘောထားတွေကိုရှင်းပြတာဖြစ်ပါတယ်ဒီမှာအပြန်အလှန်သဘောတူညီချက်ယူဖို့ဆိုတာမျိုးတော့မပါပါဘူ
းဟုတ်ကဲ့ရှင်ဒီပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥွှေမဲနဲ့ចောင်းသားတွေနဲ့တွေ့မယ်ဆိုပြီးတော့သတင်းထွက်ပါတယ်ဒါပေမဲ့မတွေ့ပြဖဲနဲ့ပြည်သူ့လွှတ်တော်ရဲ့ဥပဒေချမ်းကော်မတီနဲ့ပဲတွေ့တယ်ဆိုတော့သူရဥွှေမဲနဲ့တွေ့ဖို့အစီအစဉ်ကဘယ်လိုဖြစ်သွားတာပါလဲရှင
်သူတို့ဒီလွှတ်တော်လာရတဲ့ရည်ရွယ်ချက်ကတော့လွှတ်တော်နိုင်ငံကြီးနဲ့တွေ့ဖို့တွေ့ဆုံခွင့်ကြောင်းလာဖြစ်ပါတယ်အဲ့တွေ့ဆုံခွင့်ရရင်ပြောချင်တာလေးတွေပြောမယ်သူတင်ပြချင်တာလေးတင်ပြမယ်လက်ရှိသူတို့ခံစားရတာလေးတွေပြောမယ်လို့ကြီးရဲထားပုံရပါတယ်အဲ့တွေ့ကျွန်တော်အနေနဲ့လွတ်တော်နာယကကြီးနဲ့တွေ့ဖို့ကြားကနေစူးစမ်းပေးခဲ့ပါတယ်အဲ့လွတ်တော်နာယကကြီးကငကိုကတွေ့ဆုံဖို့အစီအစဉ်ရှိကောင်းရှိပါမယ်ဒါပေမဲ့နာယကကြီးမှာအခြားလွတ်တော်ရဲ့ချိန်နေတဲ့ကနေချိန်ဖဲ့နေရတဲ့အတွက်ချိန်မရတာလည်းရှိပါတယ်အခြားအကြောင်းကြောင်းတွေလည်းရှိပါတယ်အဲ့တွေ့ဒီနေ့တွေ့ဆုံဖို့မဖြစ်နိုင်ပေမဲ့သူအနေနဲ့ဥပဒေချမ်းကော်မတီကဒီចောင်းသားတွေရဲ့မိ мян တက်တွေတည်ချင်တာတွေအားလုံးကိုမျိုးနွေးထွေးနဲ့ဖြေပြပေးဖို့သိရှိရင်းနဲ့ဖြေပြပေးဖို့ဥပဒေချမ်းကော်မတီကိုဆက်ပြီးတော့မှညွှန်ကြားပါတယ
်ဟုတ်ကဲ့ဒါပေမဲ့ကျမတို့ဒီနေ့လေပြည်တော်စုလွှတ်တော်ရုံးရဲ့သတင်းထုတ်ပြန်ချက်ထဲမှာចောင်းသားတွေဟာလွှတ်တော်ကိုကြီးစုလေးလာခွင့်ပြုခဲ့တယ်ပြီးတော့ဥပဒေပြုလွှတ်တော်တွေရဲ့ဒီဥပဒေပြုနေတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့တည်မြင်ခွင့်ရခဲ့တယ်။ကြေညာချက်ထုတ်ပြန်လိုက်တယ်ဆိုတော့အခုចောင်းသားတွေနဲ့ဥပဒေချမ်းကော်မတီနဲ့တွေ့တာဟာလွှတ်တော်ကိုလာပြီးတော့လေ့လာတာလား။ဒါမှမဟုတ်ရင်အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့မူချမ်းကိစ္စကိုလွှတ်တော်ထဲမှာလုပ်ဖို့လုပ်ငန်းစဉ်တွေအတွက်တွေ့ဆုံဆွေးနွေးတာပါလားရှင်။ဟိုဘလို့အဓိကကြမလဲ။အဲ့ဒီချက်ကလေးကိုတည်ချာချာသိချင်ပါတယ်ရှင်
။တကယ်တမ်းဆိုရင်တော့အမျိုးသားပညာရေးဥပဒေကိုဆွေးနွေးဖို့ဆိုတာဒီမှာဆွေးနွေးဖို့ရေလို့ကျွန်တော်တို့တော့အဲ့လိုမျိုးပြီးထားတာမဟုတ်ပါဘူးခင်ဗျ။ဒါပေမဲ့ဒီဥပဒေချမ်းကော်မတီနဲ့တွေ့တဲ့အခါမှာတော့သူတို့ရဲ့အမြင်တွေဆွေးနွေးပါတယ်ဒီဘက်ကလည်းအပြန်အလှန်ဆွေးနွေးတာရှိပါတယ်။ဒါဥပဒေချမ်းကော်မတီအနေနဲ့တော့ဒါအလုံးရှင်းပြတာပဲဖြစ်ပါတယ်
။ဟုတ်ကဲ့ရှင်။အခုကျောင်းသားတွေဘက်ကဒီအမျိုးသားပညာရေးပြင်ဆင်တဲ့ဥပဒေမူချမ်းကိုဖေဖော်ဝါရီလ28ရက်နေ့ပေါ့လေမနေ့ဖက်နောက်ဆုံးထားပြီးပြင်ဆင်ပေးဖို့ဆိုပြီးပြောနေတာရှိတယ်။ဒါပေမဲ့အခုဒီဥပဒေချမ်းကော်မတီကလည်းဒီလွတ်တော်တွေကလုပ်ငန်းအစီအစဉ်တွေကိုရှင်းပြတဲ့အခါမှာကျောင်းသားတွေဘက်ကဘယ်လိုသဘောထားမျိုးသိရတာမျိုးရှိပါလဲရှင်။
ဒါကျွန်တော်တို့ဥဒီလွတ်တော်အနေနဲ့တော့ဒါဥပဒေပြုရေးအပိုင်းဖြစ်တဲ့အတွက်ဒါလွတ်တော်အပိုင်းကတပိုင်းဖြစ်နေပါလေဗျဒါဟိုရောထွေးတဲ့သဘောမျိုးတော့ဖြစ်လို့မရပါဘူးအဲ့အတွက်သူ့ဘိုင်းနဲ့သူဆောင်ရွက်ရတာဖြစ်တဲ့အတွက်ဒါလွတ်တော်ကတော့ကျွန်တော်တို့ဒီကြားထဲမှာသူတို့အနေနဲ့လွတ်တော်ကိုတွေ့ကျင်တဲ့အန္တရာယ်ကျွန်တော်ကတော့စူးစမ်းပြီးတော့မှဆောင်ရွက်ပေးခဲ့တာဖြစ်တယ်လို့ကျွန်တော်တို့ပဲပြောလို့ပါတယ်
ဟုတ်ကဲ့ဒီကနေ့တွေ့ဆုံဆွေးနွေးမှုအတွင်းမှာပညာရေးဝန်ကြီးဌာနကနေပြီးတော့မြို့သားပညာရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးလှုပ်ရှားမှုတွေကဒီမိုကရေစီစနစ်ကိုထိပါတယ်ဒီမူကြမ်းဟာလည်းကွန်မြူနတီဝါဒကိုအခြေခံတယ်ဆိုရက်လျှို့ဝှက်စာတွေကိုပါမောက္ခတွေပါမောက္ခချုပ်တွေကိုဒီသူတို့ဖြန့်ထားတာတွေနဲ့ပတ်သက်ပြီးတော့ပြောကြဆိုကြဆွေးနွေးကြတာမျိုးများရှိပါလားရှင်
။အဲ့လိုမျိုးတော့တလုံးမှမပါပါဘူးဗျကျွန်တော်အနေနဲ့လည်းဒါကိုအခုမှပဲသိရတာပါဗျ
။ဟုတ်ကဲ့ဥက္ကိုင်မောင်ကြီးခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။